NLD မတ်ဦးထွန်းမြင့်နဲ့တော်ဝင်နှင်းစီကဦးစွန်ညွန့်တို့ကို ND အမှုဖွင့်ထားရလို့သိရပါတယ်ရှင်ဘလို့အမှုဖွင့်ထားရလဲရှင
်ပြီးခဲ့တဲ့ရွေးကောက်ပွဲကာလနဲ့ဆက်စပ်နေတဲ့ဆင်းရဲကဒီအောက်တိုဘာလအစမှာပေါ့နော်တော်ဝင်နှင်းစီပိုင်းရှင်ဦးစွန်ညွန့်နဲ့ဒီအမိုင်းဖွဲ့ပေါ့နော်သူကအတိပုံမှာမှတ်မှတ်မကန်စစ်ဆေးရေးသားချက်တွေဆင်ခြင်ရေးသားချက်တွေဒါလည်းစောက်တော့ကိုပြီးပြီးတော့အခန်းအဟန်းတစ်မြင့်နဲ့လို့ဖြန့်တယ်လေအဲ့စာအုပ်မှာပါတဲ့အချက်ကိစ္စတွေကအန်တီလုံးဝမသိတယ်ဥပမာဖြစ်ရင်ဥပဒေရအကြီးအကျယ်ဖြည့်ဆင်းလို့တဲ့အချက်တွေပါလို့အဲဒါလည်းဆိုတော့အန်တီက2020ရွေးကောက်ပွဲမှာပါဝင်ခဲ့တဲ့ကအမျိုးသူတဦးတယောက်စီကမှရွေးကောက်ပွဲရန်ပုံကိုရယူခဲ့ခြင်းမရှိဘူးဆိုတဲ့အချက်နော်အဲဒါကအန်တီအနေနဲ့ဒီလိုပဲတရားရုံးမှာစတင်ခဲ့တယ်နော်ဒါပေမဲ့ဒီစာအုပ်မှာဆွဆဲထားတာကသူကဟိုအန်တီစုက23ပြည့်ဖို့ဥက္ကဋ္ဌမင်းအတစ်ဆင့်ညွှန်ကြားတဲ့အတွက်ကြောင့်မလို့ဥဆုံးညွန်ကဥတုကြီးဟိုဗဟန်းညွန်နဲ့အတွက်နော်အတီတို့အတွက်ပေါ့သိခဲ့တယ်ဆိုပြီးတော့ပါနေအဲ့တော့အဲ့ဒီအချက်ဟာမှန်မှန်ကန်ဘူးဆိုတာကိုအတီတို့ကတရားရုံးမှာဖြေပြဖို့လိုတယ်အဲ့တော့အမှန်တော့အဲ့ဒီဝင်ဆယ်သိန်းကတောင်းခလာအတွက်ပြီးတယ်လို့အတီတို့ကကြားတာပဲလေဟုတ်ဟုတ်ဟုတ်မဟုတ်တော့မသိဒီလိုမှဒါဥပဒေရမရှိဘူးဆိုလို့ရှိရင်အတီရဲ့ဒီလက်ရှိအနေအထားဖြစ်တဲ့ရန်ကုန်ပိုင်းဒေသကြီးစစ်တော်ကိုယ်စားလှယ်ဖြစ်ကိုပါကပြန်ရောင်းသားသွားပြနိုင်တယ်လေ။ဒါကြောင့်မလို့ပြီးခဲ့တဲ့ဒီအော်တိုဘာလထဲမှာလေပေါ့နော်။မြို့နယ်ကော်မရှင်ကပေါ့နော်ဒီကောက်ပွဲကော်မရှင်အစီအိုင်းလို့ဖြည့်ချင်းပေးဖို့ဆိုပြီးတော့ဒါတစ်ခါကဒီဒီအစိုးရနဲ့အစိုးရနဲ့ဆက်နေပေါ့နော်အင်းဒီအဖွဲ့ကိုခေါ်ယူခဲ့နေတယ်လေ။စာတမ်းရှင်ကလာရောက်ခင်းမရှိဘဲနဲ့အန်တီကိုတရားစွဲနိုင်ပါတယ်ဆိုပြီးတော့အကြောင်းပြောတယ်လို့
။အဲ့ဒီလိုမျိုးသူတို့ဖော်ပြထားတဲ့အကြောင်းအရာတွေကပေါ့နော်အန်တီပေါ်မှာဘယ်လောက်ထိထိခိုက်သွားမှုရှိလဲရှင်။
အန်တီကဒီကိစ္စကိုမချင်းဘူးဆိုလို့ရှိရင်အန်တီရဲ့လက်ရှိအနေအထားဖြစ်တဲ့ရမုံတိုင်းဒေသကြီးစစ်တော်ကိုယ်စားလှယ်အဖြစ်ကပါပြင်းပြင်းပါနိုင်တယ်။ဘာကြောင့်လဲဆိုတော့အန်တီကတရားရုံးကိုနိုင်ငံပြီးတော့စံတင်ဆက်ဆိုးတဲ့အမှုဖြစ်သွားလို့ပဲ။ဘာကြောင့်လဲဆိုတော့တရားရုံးမှာအန်တီကစံတင်ခဲ့တဲ့ကမိသူတဦးတယောက်စီကမှလို့တစ်ချက်တရားတစ်ချက်မှမကြည့်ရဲနဲ့ပေါ့နော်။ဒီကောက်ပွဲကိုပါဝင်စံတင်ခဲ့ခြင်းဖြစ်တဲ့ဝင်ဝင်ပြီးတော့ပေါ့နော်။ဆိုတော့အန်တီရတရားဥပဒေကိုကျင့်ခဲ့ပြီးတော့2020မှာဒါမှတ်ဖြစ်ခဲ့တယ်။အန်တီရရုပ်ောက်ပွဲရန်ပုံမျိုးဒီဒီစီယာတစ်ချက်မှမပါသေးနဲ့။နိုင်ငံတော်အခွန်ဆောင်ပြီးတော့ကျန်တဲ့ငွေနဲ့အန်တီကဒါရုပ်ောက်ပွဲရှင်းတဲ့စင်တန်တွေချင်းဖြစ်တယ်ဆိုတော့အန်တီရတန်ဖလက်မှာကိုနော်အန်တီ2020ရုပ်ောက်ပွဲကတန်ဖလက်မှာကိုအပြည့်အစုံပါပြီးသားဖြစ်တယ်ပေါ့နော်။အဲ့တော့အခုဒီလိုမျိုးဆွဆဲပြောကြားချက်ကအန်တီတို့ဥပဒေကြီးရဥပဒေလမ်းကြောင်းရဆိုရင်အရန်ကိုထိခိုက်မြင့်လာပါတယ်ဒါကြောင့်မလို့အန်တီကဒါဖြည့်ရှင်းပြီးဖို့အတွက်တောင်းဆိုအောင်ဖြစ်ပါတယ
်အနီဒီတိုင်ကြက်ကဘယ်စခန်းမှာတိုင်ကြားထားပြီးတော့စခန်းကရောဘယ်လိုပုံမှန်မျိုးနဲ့အမှုဖွင့်ပေးတာမျိုးရှိလဲရှင
်အန်တီကတော့ဗဟန်းမှာပဲဒါဖြစ်စဉ်ကိုပြပြခဲ့တာနိအဲ့တော့ဗဟန်းမျိုးတွေကတော့လောလောဆယ်တော့သူတို့ပုံမှန်58တက်ထားတယ်လို့ပြောတယ်နိအမှန်ကတော့တရားမဲ့ပြုစစ်မှုဆိုလို့ရှင်တော့တခြားသောပုံမှန်တွေလည်းပါတယ်သမီးရဲ့အခုဟာဒါရဲကသူပထမပမာဏတရှိချက်တွေပေါ်မှာတတ်ထားတာနေမှာပေါ့သမီးရေဟိုနောက်ကျလို့ရှိရင်တော့တရားရုံးရောက်ရင်လည်းပုံမှတ်ကပြောင်းရင်ပြောင်းတော့မှာပေါ့ဒါအန်တီတို့တော့မသိဘူးလေ
ဒီအမှုဖွင့်ထားမှုနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်ပြီးလှုံ့ဆော်တော့ဖို့ရှိလဲရှင
်အန်တီကတော့ဒီကိစ္စကိုတီးတီးစေတော့ဟိုမကြည့်ရပါဘူးဒီခုနအန်တီပေါ်နှင်နာနေတဲ့ဥပဒေရအရန်ကိုဖြိတ်ခိုက်နေတဲ့အချက်ကိုဖြည့်ရှင်းပေးဖို့ရယ်ဟိုကာယကံရှင်ကဒီလိုမှားယွင်းပြီးတော့ထုတ်ပြန်တယ်ဆိုတာကိုတောင်းပန်ပေးလို့ရပါပေါ့နော်အတောင်းမှလိုက်မယ်ဆိုလို့ရှင်တော့ဒီဟာဒီကိစ္စဒီမှာပဲပြီးသွားမှာပါ
ဟုတ်ကဲ့ပါရှင်အခုလိုမျိုးဖြစ်ကြပြတဲ့အတွက်ကျေးဇူးများတင်ပါတယ်ရှင
်အေး